သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါ
SBS, a world of difference. You're with SBS Burmese on mobile, online and on radio.
Mobile, online and radio ပေါ်မှာသင်ဟာ SBS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သောရရှင်များချစ်သည်မင်္ဂလာဖျာဖျာနဲ့ပြည့်စုံတော်မူကြပါစေခင်ဗျာဒီနေ့ဇွန်လ29ရက်အင်္ဂါနေ့မြန်မာပိုင်းစီစဉ်များကို SBS Radio မှစတင်ထံလွှင့်နေပါရခင်ဗျာဒီနေ့အစီအစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ် Terror အောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မိအစီအစဉ်များမှာတော့ NATO အပတ်မှာတဲ့အနီးနားကဌာနေတိုင်းရင်းသားလူမျိုးနဲ့သူတို့နေရာတွေအကြောင်းဆိုတဲ့ဆောင်းပါငယ်ရွယ်စဉ်ထဲကဒုက္ခတွေဖြစ်ဖြတ်သန်းခဲ့ရသူရဲ့တွေးကြုံမှုများဆိုတဲ့အကြောင်းအရာနဲ့စေနာဝန်ထမ်းလှုပ်ဆောင်မှုရဲ့အကျိုးကျေးဇူးဆိုတဲ့ဆောင်းပါနဲ့အဓိကလေးလာမှုအရာရင်သားကင်ဆာဖြစ်သူတိုင်းခီမိုလှုပ်ဆရာမလို့ဆိုတဲ့ဆောင်းပါတို့ဖြစ်ပြီးဒီနေ့ကောင်းကြီးပိုင်းသတင်းတွေကတော့နိုင်ငံခြားရောက်ဩစတြေးလျနိုင်ငံသားများပြန်လာဖို့ကြံ့ကြာနိုင်ဒါကမြို့တော်ပောက်ကွဲမှုအနည်းဆုံး9ဦးသေဆုံး24နာရီအတွင်းပိုးစစ်သူ6000ကျော်ထဲက1000ကျော်ကိုဗစ်ပိုးတွေ့ရှိယခုချိန်ကစပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါတော့မယ်။နိုင်ငံခြားရဲ့ဩစတြေးလျနိုင်ငံသားများပြန်လာဖို့ကြံ့ကြာနိုင်။နိုင်ငံများစွာတွင်ကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုနဲ့ရင်ဆိုင်နေရသောကြောင့်နိုင်ငံရခြားတွင်နေထိုင်သောဩစတြေးလျနိုင်ငံသားများအနေဖြင့်စောင့်ဆိုင်းရန်ပိုမိုကြာရှည်နိုင်တယ်လို့ဆိုပါတယ်။ဖက်ဒရယ်အစိုးရသည်ကိုဗစ် -19 မျိုးကွဲများကိုစီမံခန့်ခွဲရန်အတွက်နိုင်ငံတကာမှဝင်ရောက်လာသူများကိုဖျက်တောက်ရန်ပြည်내ခေါင်းဆောင်များကဖိအားပေးနေပါတယ်။ပြည်내ဝင်ကြီးချုပ်များကဟိုတယ်ကွာရန်တီးနဲ့အမျိုးသားဝင်ကြီးအဖွဲ့များသည်ခီးသွွားအလားအလာအားအချိန်ကာလတစ်ခုအထိစောင့်ဆိုင်းရန်သဘောတူခဲ့ပါတယ်။ယူဆဝေပြည်내ဝင်ကြီး Gladius Berejiklian ကသူမှပြည်내သည်ထိန်းချုပ်ထားပြီးအတိုင်းဝိုင်းအားလုံးသည်ယောဂဖြစ်ပွားမှုကိုအထူးတကားတိုက်ဖြစ်ရန်အတွက်ဖြစ်တယ်လို့ပြောကြားပါတယ်။
And all governments will and must work together to deliver the best outcomes for our states and our
ပြည်တော်ဆိုအားလုံးအတူတကွလှုပ်ဆောင်ကြရမယ်။ငါတို့ပြည်နယ်နဲ့တိုင်းပြည်အတွက်အကောင်းဆုံးရလဒ်တွေဖြစ်ထွန်းနိုင်အောင်အတူတကွလှုပ်ဆောင်ကြရမယ်။ကျမတို့ဟာတနိုင်ငံတည်းဖြစ်ပါတယ်။ပြည်တော်ညူဆာဝေးကလည်းဒီကဏ္ဍကနေပါဝင်မှာပါ။ညူဆာဝေးပြည်နယ်သည်မဟာစနီရဲ့နှစ်ပတ်ကြာလော့ခ်ဒေါင်းပိတ်ပင်မှုတွေသုံးခုမြောက်ဒေသအတွင်းဖြစ်ပွားမှုအသစ်19ခုကိုမှတ်တမ်းတင်ခဲ့ပါတယ်။၎င်းတွင်ဗဟိုကန်းဂျီ၊ဘလူးမောင့်တင်နှင့်တခြားဒေသများလည်းပါဝင်ပါတယ်။ဒါကာမြို့တော်ပောက်ကွဲမှုအနည်းဆုံး9ဦးသေဆုံး။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်ကလူစီကားရာမော့ဘဇာရပ်ကွက်မှာတနင်္ဂနွေနေ့ညနေပိုင်းကအဆောက်အဦတစ်ခုမှကြီးမားတဲ့ပောက်ကွဲမှုဖြစ်ခဲ့ပြီးအနည်းဆုံးလူ9ဦးသေဆုံးခဲ့ပါတယ်။အဒီလိုပောက်ကွဲမှုကြောင့်အနီးတစ်ဝိုက်ကကားတွေနဲ့အနည်းဆုံးအဆောက်အုံ9လုံးပျက်စီးကုန်ပြီးဘာကြောင့်ပောက်ကွဲမှုဖြစ်တယ်ဆိုတာရဲတပ်ဖွဲ့နဲ့မီးသတ်တပ်ဖွဲ့တို့ကမဆုံးဖြတ်နိုင်သေးဘူးလို့မီးသတ်တပ်ဖွဲ့ကပြောဆိုပါတယ်။ပောက်ကွဲမှုကြောင့်သေဆုံးသူ9ဦးရှိပြီးဒဏ်ရာရသူတွေကိုတော့ဆေးရုံတွေကိုပို့ပေးခဲ့တယ်လို့ဒါကာရဲချုပ်ရှာဖီကွာအစ္စလမ်ကသတင်းထောက်တွေကိုပြောဆိုပါတယ်။ဒါကာမြို့တော်ဒုတိယရဲမင်းကြီးဆာ့ချ်ဟိုစင်းကတော့ဒီပောက်ကွဲမှုဟာကြီးမားကြောင်းနဲ့မိသက်ဖွဲ့တွေတံပြန်အကြမ်းဖက်မှုတိုက်ဖျက်ရေးတပ်ဖွဲ့တွေအဲ့ဒီနေရာကိုရောက်ရှိပြီးဘာကြောင့်ဆိုတာပူတွဲစုံစမ်းနေကြောင်းပြောဆိုပါတယ်။မြေမြင့်သက်တွေတွေကတော့ပောက်ကွဲမှုကြောင့်မှန်ကွဲစားတွေအင်္ဂရိအပိုင်းစားတွေလမ်းပေါ်ကိုပြန့်ကျဲကုန်တယ်လို့ပြောပါတယ်။ဒါကာမြို့တော်ခြေဆိုင်actor ရုပ်သံသတင်းဌာနကတော့ဆေးရုံတင်ရတဲ့ဒဏ်ရာရသူ50ထဲမှာ10ဦးဟာစိုးရိမ်ရတဲ့အခြေအနေရှိတယ်လို့ပြောဆိုပါတယ်။မ မြန်မာပြည်မှာ24နာရီအတွင်းပိုးစစ်သူ6000ကျော်ထဲ1000ကျော်မှာကိုဗစ်တွေ့ရှိမြန်မာနိုင်ငံမှာယမန်နေ့ကကိုဗစ်ရောဂါပိုးတွေ့ရှိသူ1225ဦးရှိကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ဇွန်လ28ရက်ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါဟာစစ်အာဏာသိမ်းပြီးနောက်ပိုင်းတရက်ထဲပိုးတွေ့သူအရေအတွက်အများဆုံးနဲ့ဖြစ်ပါတယ်တိုင်းနဲ့ပြည်နယ်အသီးသီးကဓာတ်ခွဲနမူနာပေါင်း6500ကျော်ထဲကလူ1200ကျော်မှာယောဂါပိုးကူးစက်နေတာဖြစ်ပြီးသေဆုံးသူက12ဦးရှိတယ်လို့လည်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းကယောဂါကူးစက်မှုမြင့်တက်လာတာကြောင့်မလိုအပ်ပဲအိမ်ပြင်မထွက်ရန် stay at home အမိန့်ထုတ်ပြန်ထားတဲ့မြို့နယ်ပေါင်း10ခုထက်မနည်းရှိပါတယ်။ခုလိုကိုဗစ်ယောဂါကူးစက်မှုမြင့်တက်လာတဲ့အတွက်ကယောဂထိန်ချုပ်နိုင်ဖို့ရန်ကုန်၊ပဲခူး၊မန္တလေးနဲ့ပသိမ်ကပိတ်ထားတဲ့ဆဲယုံအလုံယုံပေါင်း200ကျော်ရှိပါတယ်။လက်ရှိအချိန်ထိပိုးစစ်ဆေးမှုပေါင်း29သိန်းကျော်ထဲမှာပိုးတွေ့သူ3သိန်းခွဲကျော်ရှိတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။သေဆုံးသူစုစုပေါင်းကတော့3300ကျော်ရှိပါတယ်။မြန်မာနိုင်ငံတွင်အခုနှစ်စာ February 1ရက်နေ့စစ်အာဏာသိမ်းပြီးနောက်ပိုင်းစန္ဒပြမှုတွေနဲ့အတူကျန်းမာရေးဝန်ထမ်းတွေရဲ့ CDM အကြမ်းမဖက်အာဏာဖီဆန်ရေးတွေလုံနေတာကြောင့်ယောဂပိုးစစ်ဆေးနိုင်မှုအားနည်းနေသလိုကျန်းမာရေးစောင့်ရှောက်မှုစနစ်လည်းလုံးဝပြိုလဲသလိုဖြစ်နေပါတယ်။ဒါကြောင့်အခုလိုယောဂကူးစက်မှုတွေတိုးလာချိန်မှာအာဏာပိုင်တွေဘက်ကရောထိန်းချုပ်ရေးကိုထိထိရောက်ရောက်လုံနိုင်မလားလို့တန်တရားတွေရှိနေကြပါတယ်။
Victoria မှာ AstraZeneca ဆေးနဲ့ပတ်သက်တဲ့သတင်း Royal Practitioners Victoria College ကဆေးရုံများသည့်40အောက်လူများအား AstraZeneca ဆေးထိုးရန်အသင့်ပြင်ဆင်ရန်ဆုံးဖြတ်ရမယ်လို့ပြောကြားခဲ့ပါတယ်။ Victoria ပြည်နယ်ကျန်းမာရေးဌာနသည်ကာဝယ်ဆေးတိုးချဲ့ခြင်းနဲ့ပတ်သက်သည့်ရှင်းလင်းပြသသောရှားဖွေတွေ့ရှိချက်များကိုကျန်းမာရေးအာဏာပိုင်များထံစာရေးပြီးကျန်းမာရေးအကြံဉာဏ်နှင့်ပတ်သက်၍ရှုပ်ထွေးမှုများကိုအစီရင်ခံခဲ့ပါသည်။ဒေါက်တာအန်နီတာမွန်ဆာက SBS News သို့ပြောကြားတွင်လူနာရဲ့ကာကွယ်မှုသည်အရေးကြီးသော်လည်းကာကွယ်ဆေးအန္တရာယ်များကိုမြေသို့တုံ့ပြန်ရမည်ကိုဆုံးဖြတ်ရန်အလေးအချင်းတစ်ချို့ပြုလုပ်နိုင်တယ်လို့ဆိုပါသည်။ကိုလေးရဲ့ဥက္ကဋ္ဌကကာကွယ်ဆေးရဲ့ဘေးထွက်ဆိုးကျိုးတွေဟာရှားပါးတယ်လို့သူကထောက်ပြပေမဲ့လူတွေကိုသူတို့အန္တရာယ်တွေကိုအလေးနဲ့ထားနေတဲ့၍လျင်မြန်စွာကာကွယ်ဆေးထိုးရန်အလွန်ရေးကြီးတယ်လို့ပြောကြားပါတယ်။၎င်းက
All individuals and practices and doctors have different preparedness to take on these changes the minute they're announced.
လူပုဂ္ဂိုလ်နဲ့အလေးချင်များနဲ့ဆရာဝန်များအားလုံးဟာဤပြောင်းလဲမှုများကိုသူတို့ကြေညာတဲ့အချိန်တွင်ယူရန်အဆင့်သင့်ရှိဖို့လိုပါတယ်။ကျွန်ုပ်သည်အာမခံအစီအစဉ်အရလဲပမဲ့သူများသည်ပုံနှိပ်စာလုံးများနဲ့စာရွက်စာတမ်းများကိုမြေမြမီတန်းအောင်စောင့်ဆိုင်းရန်တင့်လျော်သည်ဟုကျွန်ုပ်ထင်ပါတယ်။လေးချင်ရန်ရွေးချယ်ခြင်းမပြုမီအာမခံအစီအစဉ်အသေးစိတ်ကိုသိရမှာပါ။စေအာနာသိမ်းပြီးနောက်အလုတ်ပြုတ်ဆဲယုံအလုတ်သမားတသန်းကျော်ရှိမြန်မာနိုင်ငံမှာစေအာနာသိမ်းခဲ့ပြီးနောက်နိုင်ငံရေးစီးပွားရေးလုံခြုံရေးမတည်ငြိမ်မှုတွေဖြစ်နေတာကြောင့်ဆဲယုံအလုတ်ယုံလုပ်ငန်းကြီးတွေတစ်ခုပြီးတစ်ခုပိတ်နေကြပါတယ်ပြီးခဲ့တဲ့ရက်ကပဲအလုတ်သမားထောင်ချီရှိတဲ့ရန်ကုန်တိုင်းလှိုင်သာယာဆက်မှုဆောင်ကဟာမောက်ထဲချုပ်ပိတ်တယ်လို့ကြေညာခဲ့တယ်လို့အလုတ်သမားရာချီရှိတဲ့ဆဲယုံတစ်ခုလည်းထပ်ပိတ်ဖို့ပြင်ဆင်နေပါတယ်။ခုလိုဆဲယုံတွေပိတ်နေတာကြောင့်အဲ့ဒီဆဲယုံတွေမှာအလုတ်လုံနေကြသူတွေအလုတ်မဲ့ပြဿနာတွေရှိလာနေတယ်လို့အလုတ်သမားသမဂ္ဂတွေကထောက်ပြနေပါတယ်။စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းရဆိုင်သွားတဲ့အထည်ချုပ်ဆဲယုံပေါင်းမြန်မာနိုင်ငံတဝန်း200ကျော်သွားပြီလို့အလုတ်သမားသမဂ္ဂတချို့ကပြောပါတယ်။ဝန်တန်းလာစားမပေးနိုင်တာ၊ကုန်ကျန်းသွင်းဖို့ခက်ခဲလာတာ၊ကုန်ကျော်ပို့လို့မရတော့တာဒီလိုအချက်တဲတွေကြောင့်ဆက်ယုံပိတ်သိမ်းတာတွေကအနှေးနဲ့အမြန်ဖြစ်လာနိုင်တယ်ဆိုပြီးခန့်မှန်းထားကြပါတယ်။ရန်ကုန်ဆက်မှုဇုံတွင်အထည်ချုပ်လုပ်ငန်းတစ်ခုထဲမှာဒီလုတ်ကင်နေတဲ့လုတ်သားက9သိန်းလောက်ရှိပါတယ်။မန္တလေးတိုင်း၊ပဲခူးတိုင်း၊အေရဝတီတိုင်းဒီနေရာတွေမှာလည်းဆက်မှုဇုံအထည်ချုပ်လုပ်ငန်းတွေရှိပါတယ်။တချို့ဆက်ယုံတွေကလုပ်ငန်းကောင်းကောင်းမလဲပတ်နိုင်တော့လို့ဝန်တန်းလာစာကိုအပြည့်အဝမပေးနိုင်ကြပါဘူး လုံသမားခန်းစား권ငွေတွေကိုထဲ့မထွက်တော့ပဲအနည်းဆုံးလောက်ခလာစားနဲ့တွက်ချက်ပြီးပေးတဲ့ဆက်ယုံတွေလည်းရှိပါတယ်နိုင်ငံရေးစီးပွားရေးမတည်ငြိမ်တဲ့အခြေအနေမှာအလုပ်ရှင်တွေကအလုပ်သမားအခွင့်အရေးများကိုပိုပြီးချိုးဖောက်နေကြတယ်လို့အလုပ်သမားတွေကပြောပါတယ်။ဒါကိုဖြေရှင်းနိုင်မဲ့အလုပ်ရှင်အလုပ်သမားအစိုးရသုံးပွင့်ဆိုင်ရန်တရားကလည်းရပ်ဆိုင်းသွားပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့ Royal Commission ခေါ်ဖို့ပြောဆို Australia Federal Parliament က Cross Bench အထက်လွှတ်တော်အမတ်Rex Patrick သည်ဩစတြေးလျနိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုနဲ့ဝန်ကြီးချုပ်ဖြစ်သူ Scott Morrison ကသက်သေအထောက်အထားများတင်ပြရန် Royal Commission တရက်ကိုခေါ်ယူဖို့တွန်းအားပေးနေပါတယ်။အထက်လွှတ်တော်ကော်မတီသည်ကိုရိုနာဗိုင်းရပ်စ်အားတုံ့ပြန်မှုအားခွဲခြားစိတ်ဖြာပြီးဖြစ်ပါတယ်။သို့သော Senator Patrick သည် Cabinet File များကိုကြီးစုရန် Royal Commission အင်အားကြီးမားစွာအသုံးပြုရန်ဆိုပါတယ်။အထက်လွှတ်တော်အမတ် Patrick က COVID-19 ကိုကနာဦးကင်တွယ်မှုဟာအောင်မြင်ခဲ့တယ်ဒါပေမဲ့ကာဝတ်ဆေးထိုးမှုအပြင် Quarantine ချိုးဖောက်မှုတွေလည်းရှိခဲ့တယ်လို့ပြောဆိုပါတယ
် SBS This is SBS Radio
ငွေလဲနှုန်းမှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1240ကျပ်ရရှိပြီး American Dollar ကိုမြန်မာကျပ်ငွေ1648ကျပ်ရရှိပါတယ်။ Australian Dollar ဟာ American 9050နဲ့ညီမျှပါတယ်။မနေ့ပြန် Australia တိုက်မှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 19 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းနိုင်ပါတယ်။Melbourne မြို့မှာအပူချိန် 16 degree centigrade မှာဖြစ်ပြီးများသောအားဖြင့်နေသာမှာဖြစ်ပါတယ်။ Brisbane မြို့မှာအပူချိန် 21 degree centigrade မှာဖြစ်ပြီးမိုးရွာသွန်းမှာဖြစ်ပါတယ်။ Perth မြို့မှာအပူချိန် 18 degree centigrade မှာဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှာဖြစ်ပါတယ်။ Adelaide မြို့မှာအပူချိန် 18 degree centigrade မှာဖြစ်ပြီးမိုးရွာသွန်းနိုင်ပါတယ်။ဟိုဘယ်မြို့မှာအပူချိန် 15 degree centigrade မှာဖြစ်ပြီးများသောအားဖြင့်နေသာမှာဖြစ်ပါတယ်။ကင်ဘရာမြို့မှာအပူချိန် 15 degree centigrade မှာဖြစ်ပြီးမိုးတိမ်သားများရှိမှာဖြစ်ပါတယ်။ဒါဝင်မြို့မှာအပူချိန် 33 degree centigrade မှာဖြစ်ပြီးနေသာမှာဖြစ်ပါတယ်
။ဤတွင်သတင်းများကိုကြေညာလို့ပြီးပါပြီခင်ဗျာ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ